1962ခုနှစ်စစ်အာဏာသိမ်းအစိုးရလက်ထက်မှာဘုံခွဲဖျက်ဆီးခံခဲ့ရတဲ့တက္ကသတမကအဆောက်ဦးပြန်လည်တိဆောက်ရေးကိုအစိုးရဘက်ကဦးစားပေးဆောင်ရွက်လိုပေမဲ့ကျောင်းသားတမကတွေဘက်ကတော့တမကတွေတရားဝင်ရက်တီခွင်ကိုအစိုးရဘက်ကအရင်ဆုံးအာမခံပေးဖို့လိုမယ်လို့မြင်ကြပါရယ်။ဒါကြောင့်လဲတမကအဆောက်ဦးပြန်လည်တိဆောက်ရေးအတွက်အစိုးရအာဏာပိုင်တချို့နဲ့ကျောင်းသားမျိုးဆက်တွေရဲ့စီဝေးမှုဟာရေရေရရရလက်မထွက်ပဲပြီးဆုံးခဲ့ပါရယ်။အပြည့်စုံကိုတော့ဒီစီဝေးကိုတွားရောက်တည်င်းယူခဲ့တဲ့ကိုကောင်းဆာဟင်ကတည်င်းပေးပို့ထားပါရယ်။
အနေဒီအစိုးရလက်ထက်မှာကျောင်းသားသမဂ္ဂတွေလွတ်လပ်စွာလှုပ်ရှားခွင့်ရလာပေမဲ့အချို့နေရာတွေမှာကျောင်းသားသမဂ္ဂရဲ့လှုပ်ရှားမှုတွေကိုကျောင်းအာဏာပိုင်တွေဘက်ကကန့်သက်အကြက်ကင်တာတွေရှိတယ်ဆိုပြီးအစိုးရအနေနဲ့သမဂ္ဂတွေတရားဝင်ရည်တည်ခွင့်ကိုအရင်ဆုံးအမခံပေးဖို့လိုမယ်လို့သမဂ္ဂတွေဘက်ကတောင်းဆိုခဲ့ကြပါတယ်။ဒါကြောင့်အစိုးရကကန့်လန့်တဲ့သမဂ္ဂအစအဦးပြန်လည်တည်ဆောက်ရေးကော်မတီဖွဲ့မှုကိုလက်မခံခဲ့ပါဘူး။ကျောင်းသားသမဂ္ဂအစအဦးပြန်လည်တည်ဆောက်ရေးကော်မတီဖွဲ့စည်းဖို့ဒီကနေ့လုပ်တဲ့အစည်းအဝေးကိုတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြူမင်းသိန်းနဲ့ရန်ကုန်တိုင်းအစိုးရအဖွဲ့ဝင်အချို့အနာရအနေဒီပါတီကခေါင်းဆောင်အချို့နဲ့တမကမျိုးဆက်အသီးသီးကပုံကိုယ်တွေတက်ရောက်ဆွေးနွေးခဲ့ကြတာပါရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြူမင်းသိန်းကတော့ကျောင်းသားတမကတွေတက္ကသိုလ်ကျောင်းတွေမှာတရားဝင်တရှိနေပြီဖြစ်တယ်လို့အစည်းအဝေးအစမိန်ခွန်းမှာပြောခဲ့ပါတယ
်အခုဒီအချိန်ကာလမှာဆိုရင်ကျွန်တော်တို့လည်းကျောင်းသားတမကမှာတောင်းပြီးပြည့်တဲ့တွေနဲ့ကျွန်တော်တို့ဆုံးဖြတ်ခွင့်ရတယ်ကျောင်းတွေကိုကျွန်တော်တို့သွားတယ်တရားဝင်အဲ့ကန်းဆောင်ကြီးတဲမှာကျောင်းသားတပတ်ကဟာခွတော်ပြန်ကိုတိုင်းပြီခွတော်မှတ်စိတ်ကိုရင်ဘတ်မှာထိုးပြီးကျောင်းသားတပတ်ကခေါင်းဆောင်တယောက်အနေနဲ့ဆွေးနွေးခွင့်ရနေဖြစ်ပါ
ဒါပေမဲ့လက်ရှိတက္ကသိုလ်အကြောင်းတွေမှာတော့တမကအဖွဲ့အစည်းရဲ့အပိုင်းတွေမှာအခက်အခဲရှိနေတုံပဲလို့တမကတက်ကြွလှုပ်ရှားသူတွေကပြန်လည်ခြေပါခဲ့ပါတယ်။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ကတော့တနိုင်ငံလုံးမှာကျောင်းသားတမကတွေရည်ရည်အတွက်အစိုးရဘက်ကအမခံအသီးအမှတ်ပြုဖို့တောင်းဆိုပါတယ်။အစိုးရဘက်ကကျောင်းသားတမကတွေကိုဒီလိုတရားဝင်အသီးအမှတ်ပြုပြီးမှသာတမကပြန်လည်တည်ဆောက်ရေးဆွေးနွေးပွဲကိုဆက်လက်ဆွေးနွေးနိုင်မှာဖြစ်တယ်လို့ဘက်ကသားများအဖွဲ့ချုပ်အတွင်းရေးမှူးတဦးဖြစ်တဲ့ကိုအောင်ထက်အောင်ကပြောပါတယ်။
ကော်မတီဖွဲ့ကော်စာကိုသူတို့ကအစိုးရကကော်မတီဖွဲ့ကျင်တယ်ပေါ့ဒီကကျွန်တော်တို့ကတောင်းဆိုချက်ရှိတယ်။ဒီကကော်မတီဖွဲ့ကိုကော်မတီမဖွဲ့ခင်မှာသမဂ္ဂရဲ့ဒီကသမဂ္ဂလုံးမှာရှိသမဂ္ဂရဲ့ဒီကအစိုးရအနေနဲ့အစည်းအဝေးပြုရမယ်။တရားဝင်အစည်းအဝေးကြောင်းထုတ်ပြန်ပေးရမယ်။အဲ့ဒါထုတ်ပြန်ပြီးတော့မှကော်မတီဖွဲ့ကိုဒီတက်ချင်းရမယ်ဆိုပြီးကျွန်တော်အဲ့ဒါနဲ့ကျွန်တော်ဟိုအဆုံးသတ်လိုက်တာပါဒီလိုအဲ့တော့နောက်တစ်ခုကကျွန်တော်တို့ကတက္ကသမဂ္ဂရဲ့ရှင်ကခွန်ပြူကြီးနဲ့တက္ကသအဆောက်အပြည့်နဲ့ဒီဆောက်ကြီးတို့တော့ကျွန်တော်မူဝါဒသဘောတူခဲ့တယ်အဲ့မဲ့အဲ့ဒီကနေ့တော့ဒီလိုလေအလုံးလုံးကိုဆိုတော့သမဂ္ဂရဲ့ဒီကိုတရားရဲ့ဒီကိုဆိုတော့လည်းတို့ရသုံးရီယာထုတ်ပြန်လေးရမယ်လို့ကျွန်တော်ကယူဆတယ်အဲ့တော့အဲ့မှာလည်းကျွန်တော်ကအဲ့ဒီဆိုရတယ်ကျွန်တော်ကပေါ်လို့ကြည့်လိုက်တာပါဟုတ
်အစိုးရဘက်ကကျောင်းသားတွေရဲ့တောင်းဆိုမှုအပေါ်ဘလို့တော့မြန်သွားမလဲဆိုတာကိုတော့စောင့်ကြည့်သွားမယ်လို့သူကဆက်ပြောပါတယ်ဒီကနေ့ဆွေးနွေးပွဲအတွင်းဘက်ကသားများအဖွဲ့ချုပ်ဦးဆောင်တဲ့ကျောင်းသားသမဂ္ဂအချို့နဲ့သမဂ္ဂမျိုးဆက်တွေတစ်ဖက်အစိုးရကတစ်ဖက်ကော်မတီဖွဲ့ရေးကိစ္စမှာအခြေအတင်တွေရှိခဲ့ပါတယ်။ကျောင်းသားတမကမျိုးဆက်တွေဘက်ကတော့တမကအစအုပ်ပြည်လက်တီဆောက်ရေးမှာအစိုးရရဲ့ဝင်ရောက်ဆက်ဖက်မှုကိုမလိုလားကြပဲတမကမျိုးဆက်အသီးသီးကပဲစူးစီးဥဆောင်ဆောင်ရွက်လိုကြတာဖြစ်ပါတယ်။တချိန်တည်းမှာပဲအရင်တက္ကသအစအုပ်မြေနေရာပေါ်မှာပြန်ပြီးတမကအစအုပ်ဆောက်အုံးမလားဆိုတာကလည်းအငင်းပွားနေကြတာပါ။ပြီးခဲ့တဲ့တနင်္ဂနွေနေ့ညပိုင်းကတက္ကသမြေနေရာပေါ်မှာရန်ကုန်တိုင်းအစိုးရဘက်ကယာယီအစအုပ်ဆောက်ဖို့လှုပ်တာကိုကျောင်းသားတမကတွေကကန့်ကွက်တာကြောင့်အဲ့ဒီဆောက်လုပ်ရေးကိုယာယီရန်နာထားရပါတယ်။